marketing တခုလို့စာကြောင်းနဲ့ရေးမယ်ဆိုရင်ဒီလိုမျိုးရေးလို့ရတယ်လို့ set ကိုပြောရပါတယ်အားလုံးမင်္ဂလာပါကျွန်တော်ပြောပါပါ company networking professional ရဲ့ productivity နဲ့ profit ကိုတိုးတောင်းကူညီပေးတဲ့ marketing trainer consultant တယောက်ဖြစ်ပါတယ်ဒီနေ့ဒီ podcast မှာတော့ကျွန်တော် set ကိုရဲ့ public call ကိုပြောပြမှာဖြစ်ပါတယ် public call ကတော့ကမ္ဘာ့စာအုပ်တော်ဖြစ်ပြီးတော့ set ကိုရဲ့ idea တခုဖြစ်ပါတယ်သူအနေနဲ့ခီးတွားတဲ့အချိန်မှာလမ်းမှာနွားတွေအများကြီးတွေ့ရဒါပေမဲ့တကောင်မီးကောင်တွေ့ပြီးသွားအချိန်မှာတစ်ချိန်ရောက်တစ်ချိန်ရောက်နွားတွေတွေ့ရချင်တာပုံမှန်ပဲဖြစ်သွားတယ်ဘလို့မှဒီနွားတွေကိုမကြည့်ရဘူးဒီနွားတွေနဲ့တွားပြီးတက်ဖို့မြန်ပါဒါပေမဲ့2 point ခုရောက်တဲ့အချိန်မှာ purple cow ပေါ့နော်ဒီနွားခဲပြားနွားကြီးကိုတွေ့လိုက်တယ်အော်ခဲပြားနွားကြီးကိုတွေ့လိုက်တဲ့အချိန်ရောက်ကားရလိုက်တယ်အဲ့မှာ leaf shark ဒီနွားကြီးနဲ့တွားပြီးတော့မှတက်ဖို့ရကြတယ်ဒါတော့တင်စားပြီးတော့မှ purple cow ဆိုပြီးတော့မှဒီ marketing စာအုပ်ကိုတွေ့ရပါတယ်အဲ့တော့ပြောရမယ်ဆိုရင်ဒီ purple cow မှာအဓိကပြောချင်တဲ့စကလုံးတစ်လုံးနဲ့ပြောရမယ်ဆိုလို့ရှင်တော့ကိုယ့်ရဲ့ business ကို remarkable ဖြစ်အောင်လုပ်ခြင်းအဖြစ်ဒီဆောက်ပါဆိုပြောပြတာပါတယ် remarkable ဆိုတာအောချလာတာတနည်းအားဖြင့်တော့တခြားလူတွေနဲ့ထူးခြားနေတာဒါတော့ကျွန်တော်တို့ differentiate ရောဒိုင်းဆိုပြီးမှပြောပါတယ်ကိုမတူအောင်လုပ်မလားဒါမှမဟုတ်တည်ပါလားဒီနေ့ခေတ်က do or die မဟုတ်ပါဘူးဒီနေ့ခေတ်က differentiate ရောဒိုင်းပါဒါနဲ့ပတ်သက်လို့ set ကိုလည်းသူ့ရဲ့ sales အစဒီမှာဖီနဲ့တူစားရပါတယ်ပုံမှန်လို့ပုံမှန်ဆိုရင်လုပ်ငန်းတစ်ခုမှာ product ဆိုတာရှိမယ် price ဆိုတာရှိမယ် promotion ဆိုတာရှိမယ်ပြီးတော့ positioning packaging တွေရှိမယ်အဲ့တော့ဒါပြည့်မဲ့ fee တလုံးလိုနေတယ်အဲ့ဒီ fee ကတော့ public call လို့ခေါ်ပါတယ်အဲ့ဒီ public call တွေ remarkable marketing ဖြစ်ဖို့အတွက်ဆိုလို့ရှိရင်သူများရင်လည်းမတူအောင်လုပ်ဖို့လိုပါတယ်အဲ့တော့အခုနောက်ထွက်လာတဲ့အစားအသောက်ဖြစ်တဲ့ this is marketing တို့မှာလည်းဒီ set corner ရေးရပါတယ် average stuff for average people မလုပ်ပါနဲ့တဲ့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင် mass market ကိုတွားပါလေ mass market ကိုတွားရခဲ့ကကုန်ပါပြီတဲ့ဘာလို့လဲဆိုလို့ရှိရင်တွား Henry Ford နဲ့အိမ်စံမပေးတာတဲ့သူအနေနဲ့ Henry Ford အနေနဲ့ဒီကားတွေကိုတိစောက်တဲ့နေရာမှာသူအနေနဲ့အဲကဘာကျော်ပြောခဲ့တဲ့စကားတစ်ခုရှိတယ် you can get any color you want as long as black အနေအောင်ဖြစ်ပြီဆိုရင်ဘယ်အနေနဲ့ကြိုက်တဲ့ color ရတယ်ဘာလို့လဲဆိုတခြား color တွေကိုလောက်တာနဲ့ black ကိုလောက်တာနဲ့သူအနေနဲ့နှစ်နိုင်နဲ့လေးနိုင်ကြာပူကွာရလို့ပြောရတယ်ပြောမယ်ဆိုရင် productivity ဘိုင်းမှာပိုပြီးတော့တိုးတက်တဲ့အတွက်ကြောင့်မို့ Henry Ford နဲ့ဒီ Black Car ဝင်ရုံလို့လုပ်တယ်။အပွိုင်းတစ်ခုရောက်တဲ့အချိန်မှာလားဒီခြားကလာလေးထုတ်တော့အဲ့တော့ပြောရမယ်ဆိုရင်ဒီလို productivity ကောင်းအောင်လုပ်ချင်အဖြစ်ကားတွေများများထုတ်တယ်လူတွေများများစီးနေအောင်လုပ်တယ်အဲ့ဒီပုံမှာမူတည်ပြီးတော့မှလူတွေများများခန့်တယ် distribution channel တွေများများလုပ်တယ်ဒီပုံမှာမူတည်ပြီးတော့မှ mass marketing လို့ခေါ်တယ်လူအများကြီးကိုကြော်ညာတဲ့စီးကြော်ညာတဲ့ model ဖြစ်လာတယ်အဲ့ဒီ model မှာကျတော့လူတွေကဘာလုပ်ကြလို့လဲ budget တွေအများကြီးလုပ်တယ် TV ကနေကြော်ညာတယ်လူတွေများများဝင်အောင်လုပ်တယ်ရတဲ့ငွေနဲ့ပြန်ပြီးကြော်ညာတယ်ဒီလိုလဲပတ်သွားကြတယ်ဒါဒီကျွန်တော်အရင်ခေတ်ကအစင်ရွှေရတနာဇဲတောက်တန်းကစားကြတဲ့ခေတ်တွေဒါမြန်မာပြည်မှာလည်းကျွေးပေါ်ပါတယ်အဲ့တော့ဒီခေတ်ကြီးကဒီနောက်ပိုင်းမှာကုန်သွားပါပြီအဲ့တော့သူအနေနဲ့ဆိုလို့ရှိရင်ဒီ slide black ပေါ့နော်ဒီပါမွန်လေးကိုထောက်ကွက်စနစ်မှာ Frederick ကနေစခဲ့ရယ် good idea ဖြစ်တယ်ဒါပေမဲ့အချိန်တော့ great marketing မဖြစ်ခဲ့တဲ့အတွက်ကြောင့်မို့အဲ့ဒီပါမုံဖုတ်တယ်အောင်ဒီကလေးမပေါက်ခဲ့ဘူးအဲ့ဒီခေတ်တော့အဲ့တော့ဒီနေ့ခေတ်မှာကြောင့်မတူတော့ဘူးကျွန်တော်ဘာဖြစ်လာလို့ရွေးချယ်စရာရမ်းများလာပြီ too many too much choice တွေဖြစ်လာပြီသူအနေနဲ့ဆိုလို့ရှိရင်ဒါ New York ရဲ့ Fifth Avenue တွားလိုက်ပြီဆိုရင်ယောဂဆိုင်တွေအများကြီးပဲတွေ့လိမ့်မယ်နော်ကျွန်တော်အဲ့လိုမျိုးတွေ့အစမပေးရ choice တွေရမ်းများလာတယ်အဲ့တော့ပြောရမယ်ဆိုလို့ရှိရင်ယောဂ brand တွေအများကြီးဒီလိုအများကြီးတဲ့မှာမကုတ် brand ကိုတီးဖို့အတွက်ဆိုရင်ဘာအောင်နားလည်ဖို့လိုလာတယ် crossing the chasm ကိုခေါ်တယ်ဒီ the fusion model တီးဖို့လိုလာတယ်ဒါကတော့ most ရဲ့ the fusion model လို့ခေါ်ပါတယ်ပုံမှန်အားဖြင့်ဆိုရင်ကျွန်တော်ကကွန်ပစ္စည်းတစ်ခုကိုစပြီးတော့မှထွက်တဲ့နေမှာလုံးဝအတက်အဆန်းကွန်ပစ္စည်းတွေထွက်တဲ့အချိန်မှာတနည်းအားဖြင့်ပြောရမယ်ဆို public call လိုမျိုး product ပေါ့အမြင်တာဆုံးပြောရမယ်ဆိုဒီ iPhone တို့လိုမျိုးတခါမှမရှိသေးဘူးဒီလို product တွေစထုတ်တဲ့နေမှာတို့တွေကဒီက willing to wait in line ပေါ့သူအနေနဲ့တန်းစီမယ် queue လုပ်မယ်အဲ့လိုစောင့်နိုင်တဲ့လူတွေ innovator လို့ခေါ်တယ်ဒုတိယကကျတော့သူရဲ့ productivity တိုးတက်ဖို့အတွက်ဆိုသုံးမယ်ဒါမျိုးတွေကြော early adopter လို့ခေါ်တယ်ပုံစံအားဖြင့်ဆို innovator တွေက 2.5% လောက်ရှိတယ်ထင်တယ်ကျွန်တော် marketing test ပုံတွေတော့တင်ရအောင်နော်အဲ့တော့ဒီ early adopter တွေက much like တော့ and 13.6% လောက် 13.5% လောက်ရှိတယ်သူက early adopter တွေ early majority နဲ့ဒီ late majority ကဒီ34% လောက်ရှိတယ်။ ledger က 60% လောက် 16% လောက်ရှိတယ်။အဲ့တော့ပြောရမယ်ဆိုရင် early adopter တွေကသူတို့ရဲ့ productivity ကိုတိုးတက်ချင်တဲ့လူတွေဖြစ်တယ်။အဲ့တော့ early majority ကတော့လူတွေများများတုံးနေကြပြီအဲ့တော့သူလည်း like တုံးမယ်ပေါ့အာ late majority ကဟုတ်ပြီအကုန်လုံးကလည်းဒါပဲတုံးနေငါလည်း like တုံးလိုက်တော့မယ်ပေါ့နော် legit ကြောင်မဟုတ်ဘူးသူကတော့ခင်နောက်ပြန်ဆွဲနေလူတွေပေါ့နော်သူက smartphone တုံးနေမယ်တော့ keypad လေးနဲ့ပဲသူတုံးမယ်အဲ့လိုမျိုးလူတွေပေါ့အဲ့တော့ကျွန်တော်တို့ကဒီလို popular account ကိုစလုပ်ရင်ကျွန်တော်ဘယ်လိုမျိုးအဓိက target ထားမလဲ innovator တွေ early adopter တွေအဓိက target ထားအောင်အဲ့ဒါဘာလို့လဲဆိုဒီလူတွေမှာဒီ value ကပိုရှိတယ်အဲ့တော့ဒါကို set ကိုတည်းကပြောရပါတယ်အဲ့တော့ဒီထဲမှာပြောရတဲ့နေရာမှာဆိုလို့ရှိရင် not all customer are the same ဆိုတဲ့ကပြောရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီ find a group that is more profitable ကိုတော့ profitable ဖြစ်တဲ့ group ကိုအတိအကျစဉ်းစားပြီးတွားရပါတယ်တဲ့ဒါတော့အခုနောက်ပိုင်းမှာ set ကိုတည်း digital marketing မှာ MVP လို့ခေါ်တဲ့ minimum MVM minimal smallest viable market လို့ခေါ်တဲ့ SMV ပေါ့နော်SVM SVM တို့ video ပြောရပါတယ်ဒီနေရာမှာသူပြောတာကလူတွေရဲ့ misconception ဖြစ်တယ်ကျွန်တော်အများအားပြောလို့ရှိတာတယောက်ပြီးမှရှိရင်လူတယောက်တာဒါကျွန်တော်တို့ဒေါ်လာပေးမယ်ဆိုရင်ကျွန်တော် 1 billion billion လောက်ဖြစ်နေပြီမဟုတ်ပါဘူးဒါ law large number မှာလူတွေအများဖြစ်တဲ့ဟာတွေဖြစ်ပါတယ်ဒါနဲ့ပတ်သက်လို့လည်း set code နဲ့အတူဆောင်းမှာပြောရပါတယ်အဲ့တော့ CPM လို့ခေါ်တဲ့ cost ပေါ့နော် CPM ဆိုကျွန်တော်တို့တစ်ထောင်ကြည့်လို့ရှိရင်ကျွန်တော်ကအမြင်လို့ရှိရင်ပေးရတယ်ပေါ့အရင်တော့ဆို banner app တွေမှာဆိုဒေါ်လာ100ပေးရတယ်ပေါ့အခုနောက်ပိုင်းဆိုဈေးရန်ပေါ်လာတယ်လူတွေကတွေ့ပြီမဲ့ဘယ်သူမှ clip နေတဲ့အကြောင်းလေးသူပြောပြတာပါတယ်အဲ့တော့ဒီလိုလုပ်တဲ့နေရာမှာဆိုရင်သူက boring product တွေမလုပ်ဖို့အကြောင်းသူပြောတာပါတယ် direct marketer နဲ့ mass marketer နဲ့ quarter အချက်ကိုပြောပြတာပါတယ်ဒီနေ့ခေတ်ကကျွန်တော် direct marketer ဆိုတာကိုယ့်ရဲ့ product ကိုဟိုပါဘော measure လုပ်တဲ့နေရာမှာဆိုရင် budget ဘယ်လောက်တုံးလိုက်လဲသူဘယ်နှယောက်ကြည့်လဲဘယ်နှယောက်ဝင်လဲဒါကိုပြန်ကြည့်နိုင်ရမှာဖြစ်ပါတယ်အဲ့တော့ remarkable နဲ့ပြောင်းပြန်ကတော့ very good ဖြစ်ပါတယ်ကို product ကအားအရန်ကောင်းနေပြီဆိုတာဖြစ်လို့ remarkable နဲ့ဆန့်ကျင်မှုဖြစ်နေတာပါဘီအဲ့တော့ဒီလို remarkable product တွေထုတ်ဖို့အတွက်ဆိုရင်ဘာအရေးကြီးလာလဲဆိုလို့ရှိရင်ကျွန်တော် idea အရေးကြီးလာပါတယ်အဲ့တော့ဒီ idea ကိုဘယ်လိုမျိုးပုံစံမျိုးနဲ့ပြန်အောင်လုပ်မလဲဆိုတဲ့အကြောင်းတော့ set ကိုလည်းဟိုးအရင်2000ခုနှစ်လောက်တုန်းကဖြစ်မယ်သူ unleashing the idea virus ဆိုပြီးတော့မှရေးထားပါတယ်ပြီးရင် tap dot အနေနဲ့လည်းသူအနေနဲ့ idea death spread win ဆိုပြီးတော့မှအကောင်းဆုံး idea ဖြစ်နိုင်တဲ့တော့နိုင်နေဆိုပြီးတော့မှသူပြောပြတာပါတယ်အဲ့တော့ဒီစောင်းထဲမှာတော့သူအနေနဲ့ no remarkable people တို့ consistent people တို့ဒီ product ကအကောင်းဆုံးတဲ့အတွက်ကြောင့်တယောက်ကနေတယောက်ကိုပြောဖို့အတွက်ပြောတာဖြစ်သွားတဲ့အတွက်ဒီ product ကပုံပြီးပြန်နဲ့နိုင်တဲ့အကြောင်းကိုပြောပြတာပါတယ်အဲ့တော့ပြန်ပြောမှ summarize တော့မယ်ဆိုလို့ရှိရင်ကျွန်တော်ကဒီကို product ကို don't be boring ကျွန်တော်ပြင်ရကောင်းမလို့ပါနဲ့ safe က risky ဖြစ်ပါတယ်ပြီးတော့ designer လို့ပြောလိုက်လို့ရှင် sorry marketer လို့ပြောလိုက်လို့ရှင်ကျွန်တော် marketing to a product မဟုတ်ပါဘူး marketing with product marketing with people ပါကျွန်တော်တို့က marketing လုပ်ပြီဆိုရင်ကျွန်တော်က product ကို marketing လုပ်လူတွေနဲ့အတူတူ marketing လုပ်ရတယ်ကိုယ့်ရဲ့ consumer တွေသူတို့ကလည်းကိုယ့် product ကို marketing လုပ်ပြီးမှအောင်မြင်မှာဖြစ်ပါတယ်ဒီလိုလုပ်ဖို့အတွက်ဆိုရင် marketer တွေကကိုယ့်ကိုယ် designer ဆိုပြီးတော့မှစဉ်းစားလို့လုပ်ပါတယ်အဲ့တော့နောက်တစ်ခုရှိတာ very good is bad ပါအဲ့တော့ဒါလေးဒီလိုလုပ်ရတယ်အဲ့တော့ public account ဆိုတော့ပြောရမယ်ဆိုရင်စကလုံးနှလုံးနဲ့ပြန်ပြောရမယ်ဆိုရင် remarkable ဖြစ်အောင်လုပ်တယ်ဒီလို remarkable ဖြစ်ဖို့အတွက်ဆိုရင်ကိုယ့်ရဲ့ idea တွေကိုပြန်နေအောင်လုပ်ဖို့လုပ်ပါတယ်အဲ့တော့မိတ်ဆွေအနေနဲ့အဆုံးထိနောက်ထောင်ပြီးအကြောင်းကျေးဇူးတင်ပါတယ်ကိုယ့်အတွက်အကျိုးရှိဆုံးအချက်တစ်ချက်ဒီမှာဖြစ်မယ် comment တွေရေးလို့ရရင်ရေးခဲ့ပါအောင်ကျေးလို့မရအောင်ဆိုလို့ရှိရင်ကျွန်တော် page မှာပဲဖြစ်ဖြစ်လာပြီးတော့ message လေးပို့လာပေးနိုင်ပါတယ်အားလုံးကျေးဇူးတင်ပါတယ်မင်္ဂလာရှိတော်နေ့လေးဖြစ်ပါစေ